ီဘကီသောရာဇဝင်မရှိဘဲကိုဗစ် -19 ရောဂါပိုးကူးစက်ခံသူတူမြန်မာနိုင်ငံမှာဒီနေ့တွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အားသာဝန်ကြီးဌာနကဒီနေ့ဩဂတ်လ16ရက်နေ့ည8:00နာရီသတင်းထုတ်ပြန်ကြမှာပြောလိုက်ပါတယ်ဒါဟာပြီးခဲ့တဲ့ဇူလိုင်လ16ရက်နေ့ကပြည်ပကီးသားရာဇဝင်မရှိဘဲဗိုင်းရပ်စ်ကူးစက်ခံသူတဦးကိုကြောက်တော်မျိုးမှာနောက်ဆုံးအကျဉ်းတွေ့ရှိပြီးတဲ့နောက်တလအကြာမှာပထမဆုံးအကျဉ်းအခုလိုပြန်တွေ့တာပါ။ဒါကြောင့်မြန်မာနိုင်ငံမှာရောဂါကူးစက်ခံသူစုစုပေါင်း385ယောက်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးဌာနကပြောပါတယ်။တခွဲနမူနာ634ခုကိုစမ်းသပ်စစ်ဆေးခဲ့တာမှာရောဂါပိုးတွေ့ရှိသူတဦးတွေ့ရှိခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။ဒီနေ့မှာဗိုင်းရပ်စ်ကူးစက်ခံရသူကတော့ရခိုင်ပြည်နယ်စစ်တွေမြို့ကအသက်26နှစ်အရွယ်အမျိုးသမီးတူဖြစ်ပြီးတော့စောင့်ကြည့်လူနာဖြစ်တယ်လို့ပြောပါရယ်။သူမဟာပြည်ပခီးသွားရာဇဝင်မရှိသလိုပြည်တွင်းမှာလည်းကိုဗစ် -19 ရောဂါအတီးပြူလူနာတွေနဲ့ထိတွေ့ဆက်ဆံမှုမရှိဘူးလို့ပြောပါရယ်။ဒီနေ့မှာတခွဲအတီးပြူလူနာဟောင်းနေတဲ့ကနှစ်ကြိမ်ဆက်တိုက်ပိုးမတွေ့ရှိသူ5ဦးထပ်မံတွေ့ရှိခဲ့တာကြောင့်ရောဂါသက်သာပျောက်ကင်းလာသူ329ယောက်ရှိသွားပြီဖြစ်ပြီးတော့ဒီထဲက321ယောက်ကိုတော့ဆေးရုံကဆင်းဝယ်ပေးလိုက်ပြီးသတ်မှတ်ထားတဲ့နေရာတွေမှာအသွားအလာကန့်သတ်စောင့်ကြည့်နေတယ်လို့ပြောပါရယ်။အခုချိန်ကြီးတော့ဗိုင်းရပ်ကြောင့်သေဆုံးတဲ့သူ6ဦးရှိတယ်လို့အတည်ပြုထားပြီးတော့မနေ့ဩဂတ်လ15ရက်နေ့နေ့လယ်12နာရီကနေဒီနေ့နေ့လယ်12နာရီထိစောင့်ကြည့်လူနာသက်19ဦးရှိတယ်လို့လည်းကျွမ်းမရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။အချိန်ထဲမှာပဲ COVID-19 ကူးစက်မှုဒုတိယလိုင်းဖြစ်လာနိုင်တဲ့အတွက်ပြည်သူတွေရောရောဂါကာကွယ်ထိန်းချုပ်ဖို့လုပ်နေတဲ့သူတွေပါသတိနဲ့သွာလာနေထိုင်ကြဖို့ကျွမ်းမရေးဝန်ကြီးဌာနကရောဂါသတိပေးချက်တရထုတ်ပြန်လိုက်ပါတယ်။ဩဂတ်လ15ရက်နေ့နေ့စွဲနဲ့ထုတ်ပြန်လိုက်တဲ့အဲ့ဒီကြေညာချက်ထဲမှာတော့ဗိုင်းရပ်စ်ကူးစက်မှုပထမလိုင်းအတွင်းမြန်မာနိုင်ငံမှာကူးစက်ခံရသူအရေအတွက်ကတခြားနိုင်ငံတွေထက်စာရင်အလွန်နည်းပေမဲ့ဒီဗိုင်းရပ်စ်ရဲ့သဘောတဘာဝနဲ့ကူးစက်မှုပုံစံတန်ကြောင့်ဒုတိယလိုင်းကကြီးမားနိုင်ကြောင်းဒါကြောင့်ပြည်သူတွေအနေနဲ့ကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေကိုသေချာစနစ်တကျလိုက်နာပြီးပေါ်ပေါ်ဆဆမနေကြဖို့ပြောကြားထားပါတယ်ခင်ဗျာ။